ကမ္ဘာဒေသအသီးသီးကတန်းနဲ့ချီတဲ့ကလေးငယ်တွေဟာအလို့သမားတွေအဖြစ်ခိုင်းစေခံနေရတာကြောင့်ဒါကိုပပျောက်ရေးကြိုးပမ်းကြဖို့အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ် ILO ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာကလေးလှုပ်သားစန့်ကျင်ရေးနေ့ဂျနီဗာမြို့မှာကျင်းပခဲ့တဲ့အကြောင်းလီဇာရှလိုင်းပေးပို့တဲ့သတင်းလွှာကိုပြောပြခြင်းပါတယ်။ကမ္ဘာပေါ်မှာကလေးအလို့သမားတန်150ကျော်ရှိတဲ့အထက်အသက်5နှစ်အရွယ်တွေလည်းပါဝင်ပါတယ်။အများစုကအချင်းရှိအလုပ်လုပ်ရပေမဲ့လောကအနေအချင်းဒါမှမဟုတ်တပြားမှမရတာမျိုးလည်းရှိတာကြောင့်ကျွန်တွေလိုအနိုင်ကျင့်ခံနေရတာပါသူတို့တွေကထက်ဝက်လောက်ဟာကျမ်းမာရေးနဲ့မညီညွတ်ပဲအနေရများတဲ့အလုံမျိုးမှကလေးလူသမားတွေအဖြစ်လုပ်နေရတယ်လို့အိုင်လိုအဖွဲ့ကပြောပါတယ်အဓိကအားဖြင့်တော့လေယာစိုက်ပျိုးရေးလုပ်ငန်းတွေမှာခိုင်းစေကြပြီးတတ်တူဒူပေါ်ရေးစောက်လုပ်ရေးပြည်တွင်းဝန်ဆောင်မှုနဲ့ငါးဖန်းလုပ်ငန်းစတဲ့အန်ဒီရဲ့များတဲ့အလုပ်တွေကိုလုပ်ကင်နေရပါတယ်။သူတို့ဟာကလေးလူသားတွေအဖြစ်အဆိုးအဝါဆုံးအခြေအနေအောက်မှာပိတ်မိနေကြတယ်လို့အိုင်လိုအဖွဲ့ရဲ့လုပ်ငန်းခွင့်ရပိုင်ခွင့်နဲ့အခြေခံမူဝါဒရေးရာဌာနအကြီးအကဲBiadat Andres ကပြောပါတယ
် According to the ILO's standards the worst forms include child labor that is hazardous or damaging
ILO ရဲ့စံတမတ်ချက်အရအဆိုးအဝါဆုံးအခြေအနေဆိုတာကကလေးလူသားတွေအတွက်အန္တရာယ်များတာကလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတာနဲ့အချက်စာရိတ်တာပြက်ပြားမှုတွေလည်းပါဝင်ပါတယ်ဒါအပြင်ကလေးလူသားအဖြစ်အာဓမခိုင်းစေခံရတာလူကုန်ကူးခံရတာနဲ့ကလေးစစ်သားအဖြစ်စုဆောင်းခံရတာတွေလည်းပါပါတယ်
အာရှနဲ့လက်တင်အမေရိကမှာတော့ကလေးအလို့သမားရှော့ချမှုမှာတည်တာတဲ့တိုးတက်မှုတွေရှိလာတယ်လို့အန်ဒရစ်ကပြောပေမဲ့အာဖရိကမှာတော့ရော့မသွားဘူးလို့ဆိုပါတယ်။ကမ္ဘာပေါ်မှာအာဖရိကဟာကလေးလူသားအများဆုံးရှိတဲ့ဒေသဖြစ်တယ်လို့သူကဆိုပါတယ်
။ This is not necessarily linked to a lack of action but it is also linked to demographic development.
ဒီလိုဖြစ်ရတာကကလေးလူသားရှော့ချရေးလှုပ်ဆောင်ချက်နဲ့ဓာတ်ရိုက်မသက်ဆိုင်ပဲစနစ်တကျဖွံ့ဖြိုးတိုးတက်မှုရွှေပြောင်းချေချမှုရာသီဥတုပြောင်းလဲမှုနဲ့စီးပွားရေးပြဿနာအကြောင်းရင်းခံစတာတွေနဲ့ဓာတ်ရိုက်သက်ဆိုင်နေပြီးဒေသအလိုက်တိကျစီဖြစ်နေတာပါ
အခုလိုဆိုရင်ဘွယ်အခြေအနေတွေကြောင့်ဒီပြဿနာကိုကင်တွယ်ဖြေရှင်းနိုင်ဖို့ထိရောက်တဲ့ဆုံးဖြတ်ချက်ချနိုင်ရေးအတွက်အာဖရိကယူနီယံနဲ့တွေ့ဆုံဖို့လိုလားတယ်လို့အန်ဒရစ်ကပြောပါတယ်ကုလသမဂ္ဂကချမှတ်ထားတဲ့ရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးပန်းတိုင်ရည်မှန်းချက်အတိုင်းကလေးလူသားကိုထိရောက်စွာရှော့ချနိုင်ရေး10နှစ်စီမံကိန်းကိုအာဖရိကယူနီယံကလုပ်နေတယ်လို့သူမကဆိုပါတယ်။2025ခုနှစ်ကြာရင်ကလေးလူသားတွေပပျောက်စေရမယ်လို့ကုလသမဂ္ဂကရည်မှန်းထားတာပါ။ဒါပေမဲ့လက်ရှိနှုန်းထားတွေအတိုင်းသွားနေမယ်ဆိုရင်တော့အောင်မြင်မှုရမှာမဟုတ်ဘူးလို့အန်ဒရစ်ကသတိပေးလိုက်ပါတယ်ခင်ဗျာ။